မြန်မာနိုင်ငံကိုလက်နက်တင်ပို့မှုစာချုပ်ဒါမှမဟုတ်တင်ပို့ခွင့်ပါမစ်တွေရပ်ထားဖို့တောင်အာဖရိကဂေါ်ဒန်ဒေတာအထက်တရားရုံးကအမိန့်ချမှတ်လိုက်ပါတယ်။ဖွဲ့စည်းပုံနဲ့မညီညွတ်တဲ့အစိုးရအပြောင်းနဲ့ဒါမှမဟုတ်လူမျိုးသုံးသပ်ဖြတ်မှုဆရာဆွေးမှုနဲ့လူသားမျိုးနွယ်ပေါ်ရာဆွေးမှုကျူးလွန်တဲ့နိုင်ငံတွေကိုလက်နက်တင်ပို့တွဲပြောင်းမှုရပ်ဆိုင်မှုနိုင်ငံလုံးဆိုင်ရာတပ်ပြိုးချက်လက်နက်များထိန်းချုပ်ရေးကော်မတီ NCACC ကိုတရားရုံးကအမိန့်ထုတ်လိုက်တာဖြစ်တယ်လို့အာဖရိကကာကွယ်ဆိုင်ရာသတင်းတွေကိုဖော်ပြတဲ့ Defense Web Internet စာမျက်နှာကပြောပါတယ်။ဒေါ်အာဖရိကတရားစွဲဆိုရေးဘူဌာန SALC ရဲ့ကိုစားလူခွန်ရဲ့ရှေ့နေများအဖွဲ့ LHR ရဲ့လျှောက်ထားချက်ကိုတရားရုံးကဇူလိုင်19ရက်နေ့မှာခုလိုတုံ့ပြန်ဆုံးဖြတ်လိုက်တာဖြစ်ပါတယ်။လူခွန်ရဲ့ချိုးဖောက်နေတဲ့တိုင်းပြည်နဲ့ဆက်အနာတင်းထားတဲ့တိုင်းပြည်တွေကိုလက်နဲ့တင်ပို့တာဥပဒေနဲ့မညီညွတ်ပါဘူး။ဒေါ်အာဖရိကအနေနဲ့တာဝန်ခံမှုတာဝန်ယူမှုရှိတဲ့လက်နက်ကုန်သွယ်ရေးဖြစ်ဖို့ဒီအမိန့်ကအရေးကြီးလာပါတယ်လို့ SALC ရဲ့နိုင်ငံတကာတရားမျှတရေးထာဝရအကြီးအကဲဒေါက်တာအတီလာကစ်လာကပြောပါတယ်။ဒေါ်အာဖရိကကလည်းမြန်မာလက်နက်တင်ပို့ရေးသာမကတခြားတိုင်းပြည်တွေအပေါ်မှာလည်းဒီအမိန့်ကတည်ရောက်မှုရှိနိုင်မယ်လို့ Justice for Myanmar အဖွဲ့ကတော့ဆိုပါတယ်။